လာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှစ်ပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Public Group Post တွေကို New Feed မှာပြသပေးမယ့် Facebook ဆိုတဲ့သတင်းဂျပန်နိုင်ငံရှိတက္ကသိုလ်တွေဘွဲ့ကြိုတန်းတက်ရောက်လူသူတွေအတွက် Online ကနေဟောပြောပွဲပြုလုပ်မယ်ဆိုတဲ့သတင်း Surface Laptop 5နဲ့အစ်မြင့်တင်ထားတဲ့ Surface Pro H ကို Microsoft မိတ်ဆက်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Public Group Post တွေကို New Feed မှာပြသပေးမယ့် Facebook ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Facebook ဟာ Group တွေအတွက် Feature များစွာကိုထောက်ပံ့လိုက်ပါတယ်တလမှာ Facebook ပေါ်က Group 3ဆွဲသူ 1.8 ဘီလီယံရှိပါတယ် Group ဖန်တီးနိုင်တဲ့လှုပ်ဆောင်ချက်ကိုတော့လွန်ခဲ့တဲ့10နှစ်ကစတင်ဖြန့်ချိခဲ့ပါတယ် Facebook ပေါ်ကစိတ်ဝင်စားစရာအကောင်းဆုံးလှုပ်ဆောင်ချက်ထဲကတစ်ခုဖြစ်ပါတယ် Facebook ဟာ platform ပေါ်မှာ public group တွေကဆွေးနွေးမှုတွေကိုဖော်ပြပေးသွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။သုံးဆွဲသူက post ဒါမှမဟုတ် link ကိုဝေမျှလိုက်ရင် group တွေကသက်ဆိုင်တဲ့ဆွေးနွေးမှုကိုမြင်နိုင်ပါမယ်။တကယ်လို့ group အဖွဲ့ဝင်မဟုတ်လဲ share ထားရင်မြင်နိုင်ပါတယ်။ဆွေးနွေးမှုတွေကလည်း group tab ထဲမှာပေါ်လာပါမယ်။ဒါအပြင် search engine တွေက Facebook group ဆွေးနွေးမှုကိုအညွှန်းနဲ့ပြပေးပါမယ်။ဆက်လက်ပြီးဂျပန်နိုင်ငံရှိတက္ကသိုလ်တွင်ဘွဲ့ကြိုတန်းတက်ရောက်လူသူတွေအတွက် online ကနေဟောပြောပွဲပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ဂျပန်နိုင်ငံရှိတက္ကသိုလ်မှာဘွဲ့ကြိုတန်းပညာသင်ယူလူသူတွေအတွက် Study in Japan online seminar ကိုအောက်တိုဘာလ10ရက်နေ့လယ်တနင်္ဂနွေကနေ2နာရီခွဲအထိ Zoom application ကနေတဆင့်ကျင်းပသွားမှာဖြစ်ပြီးတော့အချက်အလက်တွေကိုမြန်မာဘာသာနဲ့ရှင်းလင်းပြောကြားပေးသွားမှာဖြစ်တယ်လို့သိရပါတယ်။ဒါအပြင် Okayama တက္ကသိုလ် English Tram Program မှာပညာသင်ယူနေတဲ့တောင်းသူများမှလည်းပညာသင်အတွေ့အကြုံကိုဝေမျှပေးမှာဖြစ်ပြီးတော့ Q&A session ရှိတဲ့အတွက်မြန်မာဘာသာနဲ့သိရှိလိုတာတွေကိုမေးမြန်းနိုင်မှာဖြစ်တယ်လို့သိရပါတယ်။တက်ရောက်လူသူတွေအနေနဲ့ OJEIC Facebook page ရဲ့ Messenger မှာတဆင့်ကြိုတင်စာရင်းပေးသွင်းရန်လိုအပ်ပြီးတော့စာရင်းပေးသွင်းသူတွေကို email ကနေတဆင့် meeting ID နဲ့ password ကိုပြန်လည်ပေးပို့သွားမှာဖြစ်ပါတယ်။အသေးစိတ်ကို phone 09962614354နဲ့မန္တလေး phone 09959343349ကိုစမ်းမေးမြန်းနိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Surface Laptop 5နဲ့အစ်မြင့်တင်ထားတဲ့ Surface Pro H ကို Microsoft မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Microsoft ဟာကွန်ပျူတာအသစ်နှစ်မျိုးမိတ်ဆက်လိုက်ပါတယ်။ Surface Laptop 5ကတော့ဈေးသက်သာပြီးတော့ဒုတိယမျိုးဆက် Surface Pro H ကတော့တန်ဖိုးကြီးထုတ်ကုန်ဖြစ်ပါတယ်။ Surface Laptop 5ကတော့ဈေးနှုန်းသက်သာပြီးတော့မျက်နှာပြင် 12.4 လက်မဖြစ်ခါ 3:2 aspect ratio နဲ့ရုပ်ထွက်အရည်အသွေး1536/1024 ဖြစ်ပါတယ်။မျက်နှာပြင်က touch screen ပဲဖြစ်ပါတယ်။ Surface Laptop 5မှာတော့ဒသမမြောက် Intel Core i5-1035G1 processor ဖြစ်ပြီးတော့ Intel UHD graphic လည်းပါဝင်လာပါတယ်။ဒါပြင် LPDDR4H 4GB ဒါမှမဟုတ် 8GB ရွေးချယ်နိုင်ပြီးတော့ 64GB eMMC ဒါမှမဟုတ် 128/256GB SSD storage လည်းရှိပါတယ်။ Surface Laptop 5မှာတော့ 720x2.0 webcam, dual FRP microphone နဲ့ Dolby Audio လုပ်ငန်းစဉ်ပါဝင်တဲ့ speaker လည်းပါဝင်လာပါတယ်။ဒါအပြင် USB-C နဲ့ USB-A port တစ်ခုစီ Wi-Fi အပြင် Bluetooth 5.0 နှစ်ချက်ပေါက်နဲ့ Surface Connect port တစ်ခုလည်းပါဝင်လာနိုင်ပါတယ်။ Surface Laptop ကိုအဖုံအတွက် aluminum နဲ့ကိုတဲ့အထိုင်အတွက်သုံးဆွဲသူ30ရာခိုင်နှုန်းရဲ့ထုတ်ကုန်တွေကိုပြန်လည်တန့်စင်က glass fiber နဲ့ polycarbon သစ်ဆေးပါဝင်လာပါတယ်။ပြသဲကြောင့်နဲ့ platinum ဆိုပြီးတော့အယောင်၃မျိုးထုတ်လုပ်ထားပါတယ်။ Surface Laptop 5မှာတော့ Windows 10 Home S မှုအသုံးပြုထားပါတယ်။ Surface Laptop 5ရဲ့ memory က 4GB နဲ့ 64GB eMMC model ကတော့$550ကျသင့်ပြီးတော့ memory နဲ့ 128GB SSD model က$900 memory 8GB နဲ့ 256GB SSD ကတော့$900ကျသင့်ပါမယ်။ Surface Pro H ကတော့အရင်နှစ်ကထွက်ခဲ့တဲ့ထုတ်ကုန်ကိုအဆင့်မြင့်တင်လိုက်ပြီးတော့ ARM အခြေခံ Windows Tablet ဖြစ်တဲ့မျက်နှာပြင်အရွယ်အစားက73လက်မ Touch Screen နဲ့ 3:2 Aspect Ratio နဲ့ရုပ်ထွက်အရည်အသွေး 2880x1920 ဖြစ်ပါတယ်။ Surface Pro H မှာဒီဇိုင်းသစ်အသုံးပြုထားပြီးတော့အပါလွန်ဆုံး Surface Pro ထုတ်ကုန်လို့ Microsoft ကပြောခဲ့ပါတယ်။ဒါအပြင် Case Stand လည်းပါဝင်လာပါတယ်။ Microsoft က Surface Pro H အတွက်သီးသန့်ချစ်ဆက်နှစ်ခုဖန်တီးထားတယ်။အရင်နှစ်ကထွက်ရှိခဲ့တဲ့ SU1 နဲ့ SU2 ဟာပကွန်းကထုတ်လုပ်ထားတယ်။ Microsoft Microsoft က Snapdragon 8Ch အခြေခံပြီးတော့ S21 ကိုထုတ်လုပ်ထားပါတယ်။ S22 ကိုတော့ Snapdragon 8Ch Gen 2 အခြေခံထုတ်လုပ်ထားဖွယ်ရှိတယ်။ Surface Pro H Battery ကို15နာရီလောက်အသုံးပြုနိုင်ပါတယ်။ Surface Pro H မှာတော့ 8GB နဲ့ LPDDR4H Memory ကတော့ 16GB ပါဝင်လာပါတယ်။ Storage ကတော့ 128, 256 နဲ့ 512GB အသုံးပြုနိုင်ပြီးတော့ဖြုတ်တက်နိုင်တဲ့ M.2 2230 SSD ကိုလည်းအသုံးပြုထားပါတယ်။ Surface Pro H မှာတော့ 1080 pixel ဗီဒီယိုရိုက်နိုင်တဲ့ Shake Camera 5 megapixel နဲ့ Window Hello လုံးချုံရေးအတွက်တီးခြားကင်မရာအသုံးပြုထားပါတယ်။ကြောပတ်မှာတော့ 10 megapixel ကင်မရာပါဝင်ပြီးတော့ 4K ဗီဒီယိုရိုက်ကူးနိုင်ပါတယ်။ Surface Pro H အတွက် Surface Pro H Keyboard လည်းထုတ်လုပ်ထားပြီးတော့$104ကျတင်ပါမယ်။ Surface Slim Pen ကလည်း$145ကျတင်ပါမယ်။ Surface Pro H အတွက် Microsoft S22 model နှစ်မျိုးပဲထုတ်လုပ်ထားပါတယ်။အဲ့ဒီ model အတွက် 256GB version ကတော့$1500နဲ့ 512GB ကတော့$1800ကျတင်ပါမယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။